အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မနေ့ဖန်မှာဒုတိယသမ္မတလောက်အမြင့်ဆင်းတင်သွင်းရမယ်ဆိုတဲ့နောက်ထပ်အခြေအနေအကြောင်းကိုအရင်ဦးဆုံးတင်ပြခြင်းပါတယ်။သမ္မတရွေးချယ်ဖို့အတွက်ဒုသမ္မတလောင်းစည်းရင်းတွေကိုအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမနေ့ဖြန်တင်သွင်းရတော့မှာမို့နေပြည်တော်လွှတ်တော်အခြေအနေတွေကိုသတင်းမီဒီယာတွေရောနိုင်ငံရေးလှစ်လာသူတွေပါအနိကစောင့်ကြည့်နေကြပါတယ်။သမ္မတလောင်းဘသူဖြစ်လာမလဲဆိုတဲ့ခက်မှန်းချက်အမျိုးမျိုးနဲ့အတူ NLD လွှတ်တော်အမတ်တွေနေထိုင်တဲ့နေပြည်တော်ကစီးပင်းရိုက်တာမှာအခုညအချိန်အထိသတင်းတော့တွေစောင့်ကြည့်သတင်းယူနေကြပါတယ်။နေပြည်တော်မှာရောက်နေတဲ့ VOA ရန်ကုန်ရုံးတာဝန်ခံဒေါခင်ဆိုဝင်းကို VOA မြန်မာပိုင်းအက်ဒီတာကိုသားညို့ဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒေါခင်ဆိုဝင်းအခုမနေ့ဖြန်ဆိုရင်ပဲဒီပြည်သူ့လွှတ်တော်မျိုးသားလွှတ်တော်မှာဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေပြီးတော့ဒုတိယသမ္မတဆင်းနေသူတို့တွင်းရဖို့ရှိပါတယ်ခင်ဗျာအခုအန်ဒီတွန်ခင်ဆိုဝင်းကလည်းနေပြည်တော်မှာအခုအဲ့သတင်းတွေယူဖို့ရောက်နေပြီဆိုတော့အခုနောက်ဆုံးတွေ့ရမြင်ရတဲ့အခြေအနေလေးပြောပါအောင်ဗျာ
โอเคมาဒီမှာလည်းရရောက်ချင်းပဲပေါ့เนาะဒီမှာဘာတွေများထူလဲဆိုပြီးတော့နားဆင်တာပါဒါပေမဲ့ဟိုအတိအကျတည်းကအတိအကျတည်းတော့မရဘူးဒါပေမဲ့ဒီနေ့ကျမတို့ဒီညနေမှာကံကောင်းနေတော့ကျမတို့စီမင်းရိတ်တာကိုတွားကြပါတယ်တွားတဲ့ခါမှာဒီ energy ကနေပြီးတော့သတင်းထွက်နေတယ်ပေါ့เนาะသမရလောင်ဒုတိယသမရလောင်ဖြစ်သတင်းထွက်နေတယ်ဆိုတော့ဒေါက်တာမျိုးအောင်ရဲ့ဟိုသူ့ရဲ့အခန်းကိုကျမတို့ရောက်ခဲ့ပါတယ်ရောက်တဲ့ခါမှာဒေါက်တာမျိုးအောင်ကိုကျမတို့ဝိုင်းပြီးတော့မေးကြပါတယ်ပြီးတော့ तू ကမရိယာဒုတိယသမရလောင်ရှိမှပါသလားလို့မေးတဲ့ခါကျတော့ဟိုသူမြင်လဲမမြင်ပါဘူးတဲ့အတီလဲမကြည့်နိုင်ပါဘူးလို့ပဲသူကပြုံးပြုံးလေးနဲ့ပြောပါတယ်ဟိုဓာတ်ကုန်လေးပါလေအရိုက်ခံပါတယ်ဒါပေမဲ့ကျမတို့မေးရသူတခုမှမဖြေပါဘူးသူမဖြေနိုင်လို့ပါလို့ပြောပါတယ်အဲ့လိုအလားတူပဲကျမတို့ဥဝင်ထင်အခန်းသွားတဲ့အခါမှာလည်းဥဝင်ထင်ကပြုံးပြုံးလေးဟိုမေးရမြောက်သူအရင်ကလူမျိုးအော်ရာငေါက်တာတော့မရှိတော့ဘူးပေါ့နော်သူကကျွန်တော်ဟိုဒီအင်တာဗျူးမဖြေတော့ပါဘူးခင်ဗျာဆိုပြီးတော့ဟိုရေးဖို့တတိလေးလေးစစရဲပြန်ပြောတာတွေ့ကြရပါတယ်အဲ့တော့ဒီ MLD အဖွဲ့ဝင်တွေဒီညနေမှာကတော့အကုန်လုံးကဟိုအစည်းအဝေးကြီးလည်းလုပ်နေကြတယ်ကြားတယ်ပြီးတော့ဒီလူကြီးပိုင်းတွေပေါ့နော်ဒေါက်တာကျော်မြင့်မောင်တို့နောက်ပြီးတော့ဒီဦးဝင်းထိန်တို့နောက်တခြားအရေးကြီးတဲ့ပုဂ္ဂိုလ်တွေကတော့အစည်းအဝေးပိုင်းထုတ်တာဟိုကြားခဲ့ရတယ်သူတို့သွားရတယ်ပြည့်ခဲ့ရတယ်ဒါပေမဲ့လို့ဘသူစီကမှဘာတမ်းမှတော့မကြောက်ဘူးရှင
်ဟုတ်ကဲ့အခုကျွန်တော်နည်းနည်းတက်တက်ကြားနေရလဲဒီညလောက်ဆိုရင်တော့လွတ်တော်အမတ်တွေအားလုံးကိုဘသူကိုသူတို့ဒုတိယသမ္မတအဖြစ်ဆင်းသွင်းသွင်းမယ်ဆိုပြီးတော့ NLD ကအသိပေးမယ်ဆိုတဲ့သတင်းတွေလည်းထွက်နေရခင်ဗျာအဲ့တော့ဒေါက်တာမျိုးအောင်ဦးထင်ကျော်နာမည်ကလည်းအမျိုးမျိုးထွက်နေတော့ဘဒူရီကတစ်ပီးခံနေရလေ
ဟုတ်ကဲ့ပါဟိုဦးထင်ကျော်ကတော့လူရောများနေတာပေါ့နော်ဟိုဆရာကြီးမင်းမင်းသူဝင်ရဲ့တားတယောက်နေနဲ့လူတွေလည်းလေးစားခံရတဲ့ပုံကိုတယောက်နဲ့အေးစေးတည်နေနေဆိုပြီးတော့အားလုံးကသူ့ကိုဟိုဘယ်လိုခေါ်မလဲဟိုအများဆုံးခံမှန်းချင်းခံရတာပေါ့လေနော်ဒါပေမဲ့ဦးမျိုးဒေါက်တာမျိုးအောင်အနေနဲ့ကြတော့လေသူကကြတော့စီရင်အမြင်ရှိတယ်ဆိုတဲ့ဟာလည်းပါတယ်ဆိုတော့သူလည်းအလားအလာရှိတဲ့ပုံကိုတယောက်ပေါ့နော်ဒါပေမဲ့သူ့ကိုအရန်ထားသလားဆိုပြီးတော့လည်းနည်းနည်းစဉ်းစားကြည့်တာဖြစ်လာတာပေါ့ဒါပေမဲ့ဟို NLD ကနေပြီးတော့ဟိုတင်မဲ့ဒီဒီသူတို့ကမှလောင်းစင်းရင်းကလေဒီပြေမကများနိုင်တယ်လို့လည်းပြောရလို့ရှိတယ်အဲ့လိုပဲအမျိုးသားလွှတ်တော်မှလည်းဒီတိုင်းရင်းသားဘက်ကတင်တဲ့နေရာမှာဒီလူ့ဒီမိုကရေစီဖွဲ့ချုပ်ရဲ့တိုင်းရင်းသားအဲ့တော့အမတ်တီးပဲဖြစ်မလားတိုင်းရင်းသားပါတီတွေရပဲဖြစ်မလားပေါ့နော်အခုကြားတာဒီရှမ်းမြူသားဒီမိုကရေစီအဖွဲ့ချုပ်ကအဲဒီအတွေ့အမှုပေါ့နော်ဦးဆိုင်ညွန်လည်းဆိုလို့ရှိရင်လေဒီတော်ဟိုဓာတ်နေပြီးရောက်နေပြီပေါ့ရောက်တာမှသူကသူ့ရဲ့ဟိုဒီစီးစီးတွေမှာအကုန်လုံးခေါ်လာတယ်ဆိုပြီးတော့တရင်ကထွက်တော့တကယ်လို့များဟိုဦးဆိုင်ညွန်လည်းများဒုသမရလောင်းစင်းတင်းမလားဆိုပြီးတော့လေအကုန်လုံးကတရင်နေထွက်နေတယ်လေအစ်မလည်းစူးစားကြည့်ဆက်တယ်နဲ့ဆက်တယ်လို့မရဘူးရှင
်ဟုတ်ကဲ့အခုဒီသမရဒီရွေးချယ်ရေးအဆင့်ဆင့်ပေါ်ဒါကဘယ်ရက်လောက်မှပြတ်မှာလဲမနေ့ပြန်တော့နာမည်စင်းတင်သွင်းဖို့ပဲရှိပါတယ်ဒေါက်ကင်းစုံမသိလောက်ဒီသမရရွေးချယ်စလုံငန်းစင်ကဘယ်လောက်ထိသွားမှာလဲ
ဟုတ်ကဲ့ကျွန်တော်ဒီမှာဟိုဆက်ချူကြည့်တဲ့လောက်ကတော့ဒီစီစီရေးအဖွဲ့ဖွဲ့ပြီးတော့ဒီသမရရွေးချယ်နဲ့ပြည်စုံရေးရှိမရှိကိုဟို17ရက်နေ့လောက်မှာစလုပ်ရတော့မတ်လ14ရက်နေ့လေးလောက်မှာတော့ဟိုဟိုစပေါ့နော်ခံမှန်းထားတာတော့14ရက်နေ့လောက်မှာတော့ပြည့်ပြတ်နိုင်မယ်လို့ခံမှန်းနေကြပါတယ်ဒီဘက်မှာလည်းလေအကုန်လုံးဒါပေမဲ့တကယ်တမ်းကတော့ဒီအကုန်လုံးထုတ်ပြီးတာတောင်မှဒီသမရအရေးချင်းစစ်တဲ့နေရာမှာတကယ်လို့အရေးချင်းမပြည့်စုံဘူးဆိုလို့ရှိရင်တခါထပ်ပြီးတော့တင်ရအောင်မှာပေါ့နော်အဲ့တော့နည်းနည်းလေးတော့အချိန်ကကြာမယ်ဆိုတော့ကျွန်မထင်ပါတယ်18ရက်18ရက်ထက်တော့အရင်တော့ခန့်မှန်းထားတာတော့မစောနိုင်ဘူးရှင
်ဟုတ်ကဲ့
သမရစီရင်ရလေ
မနေ့ပြန်ဆိုရင်တော့သမရစီရင်နေစတွေ့ရပြီဆိုတော့အဲ့မနေ့ပြန်အတွက်ကိုသတင်းမီဒီယာတွေသတင်းယူဖို့ရောနောက်လွှတ်တော်ဘက်ကပြင်ဆင်မှုရောအချိန်ဒီဘလူဘာတွေသူတို့လုပ်ထားတာသတိထားမိပါလား
အခုလောလောဆယ်သမတို့နေပြည်တော်မှာရောက်နေတဲ့ဒီပြည်ရင်းဒီပါသတင်းတောက်ဒီအကုန်လုံး600ကျော်ရှိပါတယ်အဲ့ဒီ600ကျော်ကဟိုမှတ်ပုံတက်ဂရက်တာလုပ်ထားပြီးပြီအဲ့ဒီ600ကျော်အပြင်ကိုလေးအကဲခတ်လေးလာမယ့်အဖွဲ့လေးကလေ1000ကျော်လောက်လာမယ်ပြောပါတယ်အဲ့တော့သမတို့မနေ့ပြန်ကမနေ့ဆိုတော်တော်ကြီးကိုစောစောဟိုဆယ်နာရီမှစမယ်ဆိုပေမဲ့နှစ်နာရီလောက်ကြိုသွားတော့မှလာကျမတို့ဒီစီစစ်တာလုံလုံရင်းစီစစ်တာတွေပါလေပေါ့လေအချင်းကြီးရှိမှာပါအဲ့တော့ကျမတို့ဒီသွားမဲ့အဖွဲ့တွေကတော့ဒီနေ့ လွှတ်တော်ရင်ကိုလှမ်းဆက်ပြီးတော့ကျမတို့စီးရင်တွေပိုင်ရတာကျမတို့ဝင်းရင်ထဲမှာပိုင်လာလို့စစ်ပြီးရဖြစ်တဲ့အခါမှာအကုန်လုံးကျမတို့တင်ထားတဲ့စီးရင်တိုင်းနဲ့ဟိုဝင်းဝင်းရမယ်လို့ပြောပါတယ်ဒါပေမဲ့လူ600ဆိုတော့တော်တော်လေးကိုဟိုကြက်ကြက်တက်တက်တော့မှာပါပြီးတော့လည်းတိတိတိုင်းပဲဒီလွှတ်တော်မှာတရင်ယူရဲ့ကျတဲ့နေရာမှာကျမတို့ကဒီ monitor screen မှာပြတဲ့ဟာကို corridor မှာပဲယူကြရမှာဆိုတော့တော်တော်လေးကိုချိန်တိုးတိုးချိန်လောက်ကြရမှာပါကိုတာညုံလေး
ဟုတ်ကဲ့